ဟုတ်ကဲ့ဘန်တွေရဲ့အ ਨੇ ဆုံးရန်ငွေပမာဏ300ခိုင်လုံးထားရမှာကိုတွက်ချက်ပုံပြောင်းတာနဲ့ဘူဘန်ကအတူပေးမဲ့ခြင်းညာချက်တွေရဲ့ဆိုလိုရင်းဖြစ်နိုင်ပုံပေါ်အမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူက
အခုဘူဘန်က CAB 2.5% CAB Cash Egg Bank ပေါ့နော် Bank မှာထားရမယ့် Cash ပမာဏရဲ့1.5%ခိုင်နှုန်းကိုဘူဘန်ကိုအကူအရမယ်ဆိုတဲ့ဟာကိုထည့်လိုက်တယ်အမှန်တော့အဲ့ဒီကောင်ကဘန်ချင်းချင်း client လုပ်ဖို့အတွက်ကိုထားတဲ့ဟာနောက်ပြီးအဲ့ဒီဟာကိုများများထားရင်10 billion ကျော်မယ်ဟေးဆိုရင် interest rate ကိုအတိုးနှုန်းကိုပေးပါမယ်ဒါပေမဲ့10 billion အောက်ဆိုတော့မပေးဘူးပေါ့နော် maximum နဲ့50 billion ကျပ်တက်ကိုကျော်သွားရင်လည်းလက်မခံပါဘူးဆိုတော့ပြောထားတယ်ဆိုတော့အဓိကဆိုလိုတဲ့သဘောကတော့အရင်တော့ဆိုရင် client လောက်ဖို့တော့အတိုးမပေးဘူးအခုဘိုးဘန်မှာမြန်မြန် app ဘိုးဘန်ကအတိုးပေးပြီးဆွဲဆောင်တယ်ဆိုတဲ့သဘောဆိုလိုတဲ့သဘောကတော့ပမာငွေတွေကိုဘိုးဘန်မှာလည်းပြန်သိမ့်မယ်ပေါ့အဓိကတော့ဟိုငွေဖောင်းပွားမှု inflation ကိုနည်းနည်းလေးအပြင်မှာလည်နေတဲ့ cash flow ကိုပြန်ထိန်းလိုက်တဲ့ဆွဲသဘောဘိုးဘန်ပြန်သိမ့်တဲ့ဆွဲသဘောတည်ရောက်မယ်လို့ထင်ပါတယ်ခင်ဗျအ
ဲ့ဒီတော့ဘာကြောင့်အခုလိုဘိုးဘန်ကလှုပ်ဆောင်တာဖြစ်နိုင်ပါလဲလို့မေးရမှာအမေရိကရောက်စီးပွားရေးပညာရှင်ဦးစိန်ထေက
စီးပွားရေးကတိုင်းပြည်အာဏာသိမ်းပြီးနောက်ပိုင်းကျလာတယ်မတည်ငြိမ်မှုပေါ့ကုန်စည်နှုန်းတွေတက်တယ်နော်ငွေရေးပြဿနာတက်တဲ့အခါဒီ money supply ကိုထိန်းဖို့အတွက်အထူးသဖြင့်တော့အဲ့ဒီ money supply ထိန်းရမှာတာဝန်တွေကဘဏ်လုပ်ငန်းများရဲ့တည်ငြိမ်မှုကိုရဖို့အတွက်လုပ်ငန်းဆောင်ရွက်တစ်ခုကိုလုပ်ချင်ပါဥပမာဆိုပါဆိုတိုင်းပြည်စည်းဝေးတည်ငြိမ်မှုအတွက်ဆိုလို့ရှိရင်သူကအဲ့ဘဏ်တွေကနေပြီးတော့ငွေကိုပို့ပြီးမချီအောင်လူတွေလက်ထက်မှာငွေတွေကအများကြီးရောက်နေဆိုပြန်နှဲလာအောင် money supply ပေါ့ဗျာအဲ့လုပ်ကိုပို့ပြီးမှတည်ငြိမ်တော့အောင်ခုန reserves ကိုခေါ်တဲ့အရန်ငွေကိုသူကထိန်းထားဥပမာလူတွေလက်ထက်မှာရှိနေတဲ့တိုင်းပြည် money supply ကိုကြည့်ပြီးတဲ့အခါမှာအဲ့ဒီကဘဏ်တွေကနေပြီးတော့ငွေတွေကိုဖန်လေးတဲ့အခါမှာအပိုလိုတွေဖြစ်ပြီးတော့တိုင်းပြည်ရဲ့ငွေကြေးဖောင်းပွားမှုပြဿနာတွေကိုမတက်အောင်ထိန်းဖို့တော့ဒီလန်တစ်ခုကိုသူကျင့်သုံးတာဖြစ်ပါတယ်ဒါပေမဲ့သူကျင်သုံးတဲ့နေရာမှားနေတယ်။ဘာလို့ဘဏ် reserve money တွေကိုငါးစီကိုအပ်ဒါတော့အပ်ရမှာ။အပ်တဲ့ထဲမှာတကာ 2.5% ကို in cash ကိုဘာလို့မဆိုသူကထားပြီးတော့မှသူကပြန်ချီးပြီးအတိုးပေးမယ်ဆိုတာကြီးကကျွန်တော်နိုင်ငံတကာမှာကျင်သုံးတဲ့ဘိုးဘဏ်တွေလုပ်ငန်းဆောင်တာနဲ့နည်းနည်းကွဲလွဲနေတယ
်။အခုလိုဘိုးဘဏ်ရဲ့လှုပ်ဆောင်ချက်ကြောင့်ငွေကြေးဖောင်းပွားမှုလျှော့ချဖို့ဖြစ်နိုင်ခြေပေါ်မေးရမှာဥစိန်ထေကပဲ
။ဒီသူလူတွေကဘဏ်တွေကိုမယုံတော့ငွေတွေပြန်ထုတ်သွားတယ်။အဲ့ထုတ်သွားတဲ့ငွေတွေကိုသူတို့ထက်ပြန်ရောက်ဖို့အတွက်လုပ်တာ။အဓိကကတော့လက်ရှိမြန်မာပြည်ရဲ့အခြေအနေကစကားစားလက်ထက်မှာငွေမရှိဘူးဗျ။တစ်ဖက်က30ရာဆင်းလက်နဲ့ပစ္စည်းတွေဝယ်လို့အသုံးပြုတရားများနေတယ်။များရဲ့ထက်မှာလူတွေအခွင့်အခမပေးကြဘူး။အရာလည်းနေတဲ့ခါကျတော့အခုနပြောတဲ့လူတွေထက်ငွေကိုရတဲ့နည်းနဲ့ယူတယ်ဗျာ။နောက်တစ်ခုဘဏ်တွေလည်းဒီသဘောယူတာပဲ။နော်။ဒါလည်းဆိုဥပမာပြန်ကြည့်လိုက်ဗျ။ပြီးခဲ့တဲ့ရက်ပိုင်းတွေပဲကြည့်။သူတို့ရှူတွေထုတ်ရောင်းတယ်။မြန်မာပြည်ရဲ့စီးပွားရေးမှာအဓိကညွန်ကိန်းကနှစ်ခုပဲရှိတယ်။ပုံစင်းနှုတ်ညွန်ကိန်းပဲပြောပေါ့နော်။ရွှေနဲ့ဒေါ်လာဗျာ။ဒေါ်လာတို့နှီးမျိုးစုံနဲ့ချုပ်တယ်ဒေါ်လာမှလည်းအကန့်အသတ်ရှိချုပ်မြတ်အခုရွှေတွေထုတ်ရောင်းတယ်ပုံစင်းနှုံးတက်တဲ့ဓာတ်ကိုမခံရအောင်သူတို့ဒါကျင့်သုံးနေတာပဲအခုလည်းပဲပုဂ္ဂလိကဘဏ်နေဆရာနေပြီးတော့ဒီအရန်ငွေပမာဏအထက်ကအတ်လာရင်ပြင့်တော်တလောက်အတိုးနှုံးပြန်ပေးမယ်ဆိုတာကပုံမူလရွေးချက်ဖြစ်တဲ့ lenders lending money ဆိုတာနဲ့မတူဘူးဒီလုပ်ငန်းကတော့ဘဏ်နေဆရာငွေကိုပြန်ပြီးမှယူတဲ့သဘောပဲယူသိမ်းယူလိုက်တာတဲ့နီးလန်းနေရမှားပြီးတော့လွတ်ပုံလုံးကြီးကအမိမောင်မတက်တဲ့ဟာဖြစ်တယ်ပြောမယ်ဆိုတော့ဘဏ်တွေရဲ့ credit ဖြစ်တဲ့ပြဿနာကိုသူကကူညီပေးရမှာကူညီရမြောက်ဖက်နဲ့နိုင်ငံတကာစာနှုန်းတွေနဲ့ကွဲလွဲပြီးတော့မှဖြစ်နေတယ်ခင်ဗျာ
ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်ခြေကိုဆက်မေးရမှာလဲအမျိုးမဖော်လိုတဲ့ပြည်တွင်းလုပ်ငန်းရှင်က
ဒီမှာ US ဒေါ်လာရဲ့ရွှေပေါ့နော်ဆိုတော့ရွှေကိုတော့သူတို့ထင်းမလို့တယ်ဆိုဘလောက်တိုင်းတိုင်းကြီးကျောင်းနိုင်မလဲအခုပုဂ္ဂိယရောင်းခိုင်းတယ်ဆိုတော့တိတ်ပြီးတော့လည်းမလွယ်ဘူးထင်တယ်25,000ကျော်နဲ့ပြန်ရောင်းနေပေါ့နော်အဆိုင်ကြီးကဆိုတော့သူလည်းအမျက်ဆုံးဒါပေမဲ့သူလည်းထင်းမှာလဲဘလောက်ရှိနိုင်မှာဘလောက်ရုပ်ထုတ်ရောင်းနိုင်မှာလဲပေါ့နော်ပေါင်းပြီးတော့တစ်ချက်စမ်းတာနှိမ့်ချက်က CEO လည်းတကယ်တမ်းတွက်တဲ့ဟာကြီးအစိုးရရင်းညွှန်းစင်းတော့1,900နဲ့တွက်ထားတဲ့အကြောင်းမို့လက်ရှိကမ်းရံပေါင်းစည်းမှုတဲ့အတွက်ကြောင့်မို့လို့ထိမှုဟာမလွယ်ဘူးလို့ထင်တယ်နောက်ပြီးတော့ဒေါ်လာကတော့တိတဲ့အချိန်မှာ CBM ကလည်းတိတ်ပြီးတော့မရှိရော shortage ဖြစ်နေလို့အားလုံးကယူဆကြတဲ့အကြောင်းမို့ထိမှုဆိုတော့တိတ်တော့မလွယ်ဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့ဘိုးဘန်ရဲ့အခုလက်ရှိသူကနိုင်ငံတကာမှာတော့ဘန်နီရဲ့အတွန်းနှုတ်မြင့်ပြီးတော့ငွေပြန်သိမ့်နိုင်ငွေဖောင်းပွားမှုထိမှုရောမပြောင်းနိုင်ဒီမှာတော့တို့လို့မရအောင်ဒီအနေထားနဲ့ကဘာဖြစ်လဲတုံးလို့မြင့်လိုက်မယ်ဆိုရင်အဓိကဖြည့်တဲ့ဒီ bad debt ကြီးပေါ့အကျိုးဆုံးကြီးပေါ့လေဆိုတော့အဓိကအများဆုံးအချီးကြီးတွေထိသွားမယ်ပေါ့အဓိက solar sector ကထိသွားမယ်ဆိုတော့တို့လို့မမြင့်ဘူးပေါ့လေဆိုတော့တခြားနည်းလမ်းတွေနဲ့စူးစမ်းရအခုလိုပေါ့တိတ်တော့မလွယ်ဘူးလို့ယူဆပါတယ်ခင်ဗျာ
တကယ်တော့မြမငွေကြီးဈေးကွက်ကိုထိခိုက်စေတဲ့ဒေါ်လာငွေလဲနှုန်းထိမ့်ချုပ်တာပါဝင်ဈေးကွက်ကန့်သတ်ချက်တွေကိုပြန်ဖြေလျှော့ပေးပြီးဘိုးဘန်လွတ်လပ်ခွင့်နဲ့ဈေးကွက်လွတ်လပ်ခွင့်တွေနဲ့ပြန်ဖြည့်ရှင်းတင်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ